ဒီရှာနိုင်ငံမှာကာယောဂါကြောင့်ရေဘော်အခြေအနေကြီးညာထားတဲ့စလန်ကောပြည်နယ်မှာဆေးရုံတစ်ခုနဲ့အတူတူလုံလုံနေကြတဲ့မြန်မာအလို့သမားသုံးရာကျော်ကိုကိုဗစ်ရောဂါပိုးကူးစက်ခံထားတဲ့အကြောင်းတင်ဆက်ပေးပါမယ်ကျမကတော့စုစုပါကာယောဂါကူးစက်မှုတွေကြောင့်ရေဘော်အခြေအနေကြီးညာထားတဲ့ပြည်နယ်တစ်ခုဖြစ်တဲ့စလန်ကောကဆေးရုံတစ်ခုမှာရှားနေရှိတဲ့မြန်မာအလို့သမားတွေယောဂါကူးစက်ခံခဲ့ရတာဖြစ် င်ရန်မြမတန်ယုံလို့တမတန်ရာရှိဦးဝင်းမင်းစိုးကပြောပါတယ
်ကျွန်တော်တို့ကတော့လောလောဆယ်ကတော့ဟိုစက်ယုံအနေနဲ့ကတော့ယောဂဘူကူးတဲ့အလုပ်သားတွေကိုလေဒီတန်ဖွဲထားတယ်ပြီးတော့ဖွဲထားတဲ့သူရာလည်းသူရင်ရတဲ့သူတွေဆိုရင်တော့စေးယုံမှာပဲကျွန်တော်တို့ကဥတ္တမှုပေါ့နော်ခံယူဖို့ဟောအလုပ်ထားတယ်နောက်တစ်ခုကပိတ်ပြီးတော့စိုးရင်နေရာမှာရှိတဲ့အခြေအနေတွေမှာဆိုရင်ကျွန်တော်တို့ကဒီ quarantine center တွေရှိတယ် quarantine center တွေမှာသူတို့စနစ်တကျတော့ဖွဲထားပါတယ်ဟုတ်ကဲ့
ကံရောဂါထိန်းချုပ်ရေးစီကံချုပ်ဖောက်သူတွေကိုပြင်းပြင်းထန်ထန်အရေးယူမဲ့အကြောင်းတတိပေးထားတာကြောင့်မလေးရှားရောက်မြန်မာနိုင်ငံသားတွေစီကံလိုက်နာကြဖို့လည်းမြန်မာတန်ယုံတာဝန်ရှိသူတွေကတတိပေးထားပါတယ်။ကံရောဂါကူးစက်မှုတွေကြောင့်တရားဝင်အထောက်အထားမရှိဘဲနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေအတွက်စိုးရိမ်စရာကောင်းတယ်လို့လည်းမလေးရှားခြေဆိုင်တပုံးမြန်မာလူမှုကူညီရေးအသင်းဥက္ကဋ္ဌဦးစံဝင်းကပြောပါတယ်။
လက်ရှိမလေးရှားရဲ့အနေအထားကဘာလို့ဆိုတော့ယောဂတရားတနေ့တနေ့အများပြနေတာတွေ့ရတယ်။ဒီတွေ့တဲ့အခါကျတော့အလုံးကကြောက်တယ်ပေါ့။ဒီတိုင်းကဟုတ်ကဲ့။အထောက်အထားမရှိတဲ့လူတွေကတကယ်တကယ်ကိုဒီမလေးရှားမှာတော့တကယ်ကိုအန်တီရရှိတယ်။ဘာဖြစ်လို့လဲဆိုတော့လျားမုံနေထိုင်နေတဲ့ကြောင့်သူကတအားကြောက်ဖို့ပေါ့
။ကံယောဂကူးစက်မှုတွေတိုးလာနေတာကိုထိန်းချုပ်ဖို့မလေးရှားအစိုးရကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲစလန်ကောဂျိုဟောပီနန်ကွာလာလမ်ပူပူထရာဂျာရာနဲ့လဘူအန်တို့မှာအရေးပေါ်အခြေအနေကြီးညာခဲ့ပြီးတွာလာလှုပ်ရှားမှုတွေကိုလည်းကန့်သတ်ခဲ့တာပါ။မြန်မာနိုင်ငံသားအများပြားနေထိုင်ကြတဲ့ဒေသတွေမှာကံယောဂကူးစက်မှုတွေကြောင့်အရေးပေါ်အခြေအနေကြီးညာထားပြီးသွာလာလှုပ်ရှားမှုတွေကန့်သတ်လိုက်တာကြောင့်အလို့အကိုင်းနဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတယ်လို့လည်းကွာလာလမ်ပူမြို့ကအထက်ချုပ်စေယုံမှာအလုံးလုံးနေတဲ့ကိုထွေးလေးကပြောပါလေ။
ကျွန်တော်တို့ကအဆင်ပြေပါတယ်။တစ်ထည့်အဆင်ပြေထားတယ်လေ။စားသောက်ဆိုင်ကြီးကတော့အဆင်မကောင်းဘူး။ကျွန်တော်တိရဆိုင်ကြီးကအများကြီးပဲ။ပိတ်တယ်လေသူတို့ထမင်းပိုးလေးတော့ပေးတာပေါ့နော်။သူတို့လည်းနည်းနည်းတော့တော်သေးတယ်။လှုပ်တော့လှုပ်ရတယ်။တကယ်လို့တော့ရရရောက်တယ်။ရှင်မကောင်းဘူး။
မလေးရှားနိုင်ငံမှာယောဂကူးစက်ခံရသူတနေ့ကို3000ဝန်းကျင်ရှိနေပြီးအခုနောက်ဆုံးထုတ်ပြန်ထားတဲ့စည်ရင်းအရနိုင်ငံတွင်းကူးစက်ခံရသူပေါင်း 36,000 ကျော်နဲ့သေဆုံးသူ600ကျော်ရှိနေပါတယ်။ကျွန်မကတော့စုစုပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်။